ထိုင်းမြန်မာနိုင်ငံနယ်စပ်မှာရှိတဲ့မဲဆောက်မြို့မှာမင်းမြန်မာအလုတ်သမား400ကျော်လောက်ရှိတဲ့သုံးမွေးဆက်ဆွဲတဲ့ဆက်ယုံမှာအလုတ်သမား2ဦးဟာလွန်ခဲ့တဲ့2ရက်အတွင်းမှာကိုဗစ် -19 နဲ့သေဆုံးခဲ့တာကြောင့်အလုတ်သမားတွေကြားမှာစိုးရိမ်ပူပန်မှုတွေဖြစ်နေပါတယ်။ဆက်ယုံတရုံလုံးနီးပါးဖျားနာချောင်းဆိုးမှုတွေရှိနေပေမဲ့ကိုဗစ်စစ်ဆေးမှုတွေမလုပ်ရသေးဘူးလို့အလုတ်သမားတွေကပြောပါတယ်။ဒီကြောင့်ထိုင်းခြေဆိုင် VOA သတင်းတောက်မတ်အေးမာကသတင်းပေးပို့ထားပါတယ်
။ထိုင်းမြန်မာနယ်စပ်မဲဆောက်မြို့အပါဝင်တပ်ခရိုင်တစ်ခုလုံးမှာကိုဗစ်ကူးစက်မှုတွေကမြင့်တက်လာနေတာကြောင့်အနီးရင်ရောင်အဆင့်သတ်မှတ်ထားသလိုဩဂုတ်လ3ရက်နေ့ကစပြီးညမထွက်ရအမိန့်ထုတ်ပြန်ထားတာပါမဲဆောက်မျိုးကချန်ပီယံရုံဟောင်းလို့ခေါ်တဲ့ SD Fashion သုံးမွေးဆက်ဆွဲဆက်ရုံတစ်ခုကအလို့သမားတွေလည်းဖျားနာမှုတွေဖြစ်နေတာမှလွန်ခဲ့တဲ့2ရက်အတွင်းဆေးရုံကြီးကိုသွားတက်တဲ့အလို့သမား2ဦးဟာတနေ့တစ်ယောက်နှုံးနဲ့ဇက်တိုက်သေဆုံးသွားခဲ့ပါတယ်ဒီသေဆုံးသူ2ဦးရဲ့ဆေးစာမှာတော့ကိုဗစ်ကြောင့်သေဆုံးခဲ့ကြောင်းအဖြေထွက်ခဲ့တယ်ဆိုပြီးသေဆုံးသူနဲ့နှီးဆက်တဲ့ဆက်ယုံကအလို့သမား2ဦးကပြောပြပါတယ်
ဆေးရုံသွားတော့ဘိုက်အောင်နေဆိုပြီးပြသွားတာကျွန်တော်ဆေးရုံရောက်မှဆုံးသွားတဲ့လူတွေကတော့ဒီကိုပြေးဆိုပြီးတော့စာထွက်လာတာပေါ့သူကတော့
တေဆုံးသွားတဲ့ဆေးရုံလူသမား2ဦးတည်းကဩဂုတ်လ2ရက်နေ့ကတေဆုံးသွားသူကတော့အသက်28နှစ်အရွယ်အမျိုးသားတဦးဖြစ်ပြီးဩဂုတ်လ3ရက်နေ့မှာတေဆုံးသွားသူကတော့အသက်42နှစ်အရွယ်ကိုဝင်ဆောင်အမျိုးသမီးတဦးဖြစ်ပါတယ်2ဦးလုံးဟာဆေးရုံတက်ပြီးမကြခင်မှာပဲတေဆုံးသွားခဲ့ကြတာပါဆေးရုံမှာတော့ကိုဗစ်တန်တရားဖြစ်သူတွေကိုစစ်ဆေးပေးတာမျိုးတွေမရှိကြောင်းဖျားနာရင်တော့တီးကြနေဖို့အဆောင်ထားပေးကြောင်းပြောပြပါရယ်ပြီးခဲ့တဲ့တပတ်ကျော်ကစလို့အလုတ်သမားတွေအတော်များများဖျားနာမှုတွေရှိပေမဲ့ကိုဗစ်ရှိမရှိမစစ်ဆေးရတဲ့အတွက်မသိရဘူးလို့လည်းဆိုပါရယ်အခုလိုမျိုးတိတ်ဆုံးမှုတွေဖြစ်လာတဲ့အတွက်အလုတ်သမားတွေကြားထဲမှာစိုးရိမ်ပူပန်မှုတွေဖြစ်လာတယ်လို့လည်းအဲ့ဒီစိတ်ယုံလို့သမားကဆက်ပြောပြပါရယ
်ဒီယာတီတုတ်ကွေးလို့ဘာလို့လဲအကုန်လုံးတရုံးနီးပါးဖြစ်ပါဒီစင်မစရာတော့ဗာယောဂရယ်ဗာရယ်တော့တကယ်မသိဘူးပေါ့အနားကတော့ကြောက်ကြပါလားဟုတ်ပါတယ်ကျွန်တော်ဒီလိုအလုပ်သမားတွေနေဘူးတော့ထိုက်လန့်နေကြတာပေါ့
စက်ယုံအနေနဲ့ကတော့ပြီးခဲ့တဲ့ရက်ကစပြီးဖျားနာတဲ့လူတွေအတွက်လူ90လောက်ဆက်တဲ့နေရာတစ်ခုကိုစီစဉ်ထားပြီးမဲ့ဆက်ယုံအနေနဲ့ကတော့ပြီးခဲ့တဲ့ရက်တွေကစပြီးဖျားနာတဲ့သူတွေအတွက်လူ90လောက်ဆက်တဲ့နေရာတစ်ခုကိုစီစဉ်ထားပေးပြီးမဲ့ကိုဗစ်စစ်ဆေးတာမျိုးကိုတော့မလုပ်ပေးသေးဘူးလို့ဆိုပါတယ်
ဒီရောင်းကနေလာမဖြစ်ပေးနိုင်ဘူးလေဒီလောက်လူအများကြီးတဲ့အဲ့လိုမျိုးတော့ပြန်ပြောလာတယ်သူတို့သူတို့အခုလက်ရှိသူတို့လုပ်ပေးထားတဲ့နေရာဒီဘာဒီမှာတနေပေါ့သူတို့စီစဉ်ထားတဲ့နေရာမှာပဲတနေပေါ့
စိတ်ယုံကတော့ဇူလိုင်လ21ရက်နေ့ကစပြီးကန့်သက်ပိတ်ပင်ထားပြီးမယ်အလုပ်သမားတွေကတော့စိတ်ယုံလုပ်တွေကိုဆက်လုပ်စီခဲ့ပါတယ်အခုစနေနေ့ကစပြီးအလုပ်တွေကိုရန်နာထားပြီးစေကူတာမှုအနေနဲ့ထိုင်းတိုင်းရင်းစေးတချို့ကိုသာပေးထားတယ်လို့ဆိုပါရယ်ဒီကာလအတွင်းမှာအလုတ်သမားတွေအနေနဲ့အလုတ်ပိတ်တဲ့အတွက်ခံစားဝဲအနေနဲ့ထောက်ပံ့ခြင်းရမရဆိုတာကလည်းရှင်းရှင်းလင်းလင်းမသိရသေးဘူးလို့လည်းအလုတ်သမားတွေကပြောပြပါရယ
်ထိုင်းနိုင်ငံထဲမှာကိုဗစ်အတည်ပြုလူနာ638,200ကျော်ရှိနေပြီးဩဂုတ်လ4ရက်နေ့တနေ့ထဲမှာပဲစံချိန်တင်ကူးစက်သူ2000ကျော်ရှိနေပါတယ်။သေဆုံးသူကတော့9500ကျော်ရှိလာပါတယ်။အတူပြည်လူနာတွေထဲမှာမြန်မာရှေ့ပြောင်းလူသမား9000ကျော်ကူးစက်ခံရရပါတယ်ရှင်။